ပြည်ရဲ့2021ခုနှစ်ကစပြီးတော့မြန်မာနိုင်ငံမှာအလုံသမားအခွင့်အရေးချိုးဖောက်ခံရတာတွေတဖြည်းဖြည်းပိုများလာတယ်လို့အလုံသမားအဖွဲ့တွေကပြောလိုက်ပါတယ်။လာသာမွေးပဲဆက်ယုံပိတ်သွားတာမျိုးအပြင်အခြေခံလုခလာသာတော်မှာအပြည့်အဝမပေးခြင်းနဲ့လုပ်ငန်းတွေဆက်မှုစုံတွေလည်းပိုများလာနေပါတယ်။နိုင်ငံကအဖွဲ့အစည်းတွေကလည်းမြန်မာပြည်ရဲ့လက်လောအခြေအနေတွေကိုစောင့်ကြည့်နေပြီးတော့ပြည်ပခါတွေကြားကလူခွင့်ချိုးဖောက်မှုတွေနဲ့အတူအလုံသမားအခွင့်အရေးကိစ္စတွေကိုလည်းအလေးထားပြီးတော့စုံစမ်းစစ်ဆေးသွားဖို့ရှိနေပါတယ်။ရန်ကုန်ကပေးပို့ထားတဲ့ဒီသတင်းကိုဆက်ပြီးတော့ပြောပြပေးကြပါမယ်ခင်ဗျာ
။အလုသမားခွင့်ရချိုးဖောက်ခံမှုတွေကပြည်တွင်းနိုင်ငံရေးပြဿနာတွေနဲ့တွဲပြီးပေါ်ပေါက်လာတာလို့အလုသမားရေးစောင့်ကြည့်တဲ့အဖွဲ့တွေကဗီဒီယိုကိုပြောပါရယ်။အာဏာသိမ်းတာကိုဆန့်ကျင်တဲ့အလုသမားအဖွဲ့အစည်းတွေကိုတရားမဝင်ဘူးလို့စစ်ကောင်စီကကြေညာလိုက်တဲ့နောက်အရင်ကရရှိထားတဲ့အလုရှင်အလုသမားအစိုးရဆိုတဲ့အငင်းပွားမှုဖြစ်ရှင်ရန်တရားကပြတ်သွားပါရယ်။အဲ့နောက်အလုရှင်အလုသမားကြားပြဿနာတွေကတနေ့တခြားများလာတာပါ။အခုချိန်ထိပုံမှန်မဖြစ်သေးတဲ့ဗန်လုပ်ငန်းကြောင့်စက်မှုဇုံလိုကုန်ထုတ်လုပ်ငန်းတွေလည်းကမောက်ကမဖြစ်နေပါတယ်။အစိုးဆုံးကတော့ကုန်ကျန်းကိုဈေးကြီးကြီးနဲ့တွင်းနေရတာအပြင်လျှက်စစ်မီးမမှန်တာကြောင့်တချို့ကလုပ်ငန်းကိုအရှုံးနဲ့ရပ်လိုက်ပြီးတချို့ကတော့သူတို့ဆက်ပြီးရှင်သန်နိုင်ဖို့အလုပ်သမားတွေအပေါ်မှာအမျက်ထုတ်တဲ့နည်းလမ်းကိုရွေးချယ်လာကြပါတယ်။
ကျွန်တော်ဒီပိုင်ကြတော့သူကဝန်ထဲအရောက်400လောက်ဆန်းထားတယ်။ဒီကတော့ငါတို့ဝန်ထဲမလိုတော့ဘူး။ဒီလိုအလုပ်ချက်နဲ့အရောက်50ပဲဖြစ်ဖြစ်အရောက်100ပဲဆုတ်မယ်ဆိုတော့ချက်ချင်းစိတ်ချပြလိုက်တာ။ကျွန်တော်အရင်ဆိုရလက်ထလောက်တော့တော့အဲ့လေးပါထုံတော့ကျွန်တော်ရုပ်ကြီးတောင်းနေရတယ်။အခုမှပိုင်းကြတော့မြင်ရတော့သူတို့ကသူကိုဆွေးနွေးတယ်သူကသူတို့ကသူကိုဆုံးဖြတ်ကြစာထုတ်လိုက်တယ်အဲ့ဒီစာကအတိချက်သွားအောင်လူသားကြီးကမှပြက်စီးလာတာပေါ့
ရန်ကုန်တိုင်းလိုင်သာဆက်မှုဆောင်ကအလုသမားတဦးက VOE ကိုပြောခဲ့တာပါအလုတရက်ပြက်ရင်လာစားတဲ့ကကြက်5000ဖြတ်တာဖီအားပေးပြီးအချိန်မှုစဉ်းကိုင်းတာအလုပိတ်ရမပေးတော့တာတွေအခုနောက်ပိုင်းမှဖြစ်လာပါတယ်ဒီလိုအခြေအနေမှာအလုသမားတွေအနေနဲ့ဥရပါအခွင့်အရေးတွေကိုမရကြတော့ဘူးလို့မြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားသမဂ္ဂများအဖွဲ့ချုပ် CTUM ကဒေါ်ခိုင်စာအောင်ကပြောပါတယ်
။ဟုတ်နော်တင်တော်ကောင်းမွန်တဲ့လုပ်ငန်းဝင်ဖြစ်တာမှာစာချုပ်တွေချုပ်နှောင်ထိုင်ခဲ့ကြတယ်ပေါ့နော်။ဒါပေမဲ့အဲ့စာချုပ်တွေဟာမဖြစ်သွားလဲဆိုလို့ရှိရင်ဒီအာဏာသိမ်းမှုနောက်ပိုင်းမှာအလုပ်သမားသမဂ္ဂတွေကိုဒီတိုက်တက်ထားပြီးတော့ဖြုတ်ခွဲလာတဲ့နောက်ပိုင်းမှာဆိုရင်အလုပ်ရှင်များကနေပြီးတော့ဒီစာချုပ်တွေကိုအားလုံးကိုဖျက်သိမ်းလိုက်တယ်ဆိုရဲဒီကြေညာချက်တွေလုပ်ခဲ့ပါတယ်။အဲ့ရဲ့အကျိုးစံအနေနဲ့အလုပ်မားတွေကရခင်ရတဲ့လာစာတွေထားများစွာကြော်နေပြီးတော့ရကြတယ်ဆိုတာတွေဖြစ်လာပါတယ်။အလုပ်မားသမဂ္ဂတွေလုပ်ငန်းခွင်ထဲမှာမရှိတော့ဘူးတရားဥပဒေစိုးမိုးမှုတွေမရှိပါတော့တဲ့အခါမှာအလုပ်မားတွေအနေနဲ့ကဥပဒေပါအခွင့်အရေးကိုတော့မရတော့ပါဘူး။အစလုပ်ငန်းတော်တော်များများမှဆိုလို့ရှိရင်ဒီ4800ကိုမပေးဘဲနဲ့ဒီ overtime တွေအဖြစ်မပေးဘဲနဲ့ခိုင်းနေတဲ့လုပ်ငန်းတွေအများအပြားဖြစ်လာပါတယ်။
ပေးရခံစားခွင့်နဲ့လူမှုဖူလုံရေးခံစားခွင့်တွေကိုလည်းအလုပ်သမားတွေမရတော့ပါဘူးအလုပ်သမားခွင့်ရချိုးဖောက်တာလွတ်လပ်စွာစုယုံဖွဲ့စည်းခွင့်မရတာသဘောတူပြီးသားစာချုပ်တွေကိုဖျက်သိမ်းတာတွေကအပြည်ပြည်ဆိုင်ရာအလုပ်သမားအဖွဲ့ ILO ရဲ့ပြဋ္ဌာန်းချက်တွေကိုပြောင်ပြောင်တင်းတင်းချိုးဖောက်နေတာလို့အလုပ်သမားတွေကပြောပါတယ်မြန်မာအလုပ်သမားတွေရထားတဲ့အခွင့်အရေးတွေဆိုတာနိုင်ငံတကာစံနှုန်းတွေထက်နှိမ်ပါပြီးအဲ့ဒါကိုမှအခွင့်အရေးထပ်ပြီးချိုးဖောက်ခံနေရတာလို့အလုပ်သမားတွေကပြောပါတယ်မြန်မာနိုင်ငံကိုအလုံးစုံစီးပွားရေးပိတ်ဆို့ဖို့ဆုံးဖြတ်ချက်ချတဲ့အခါမှာဒီကိစ္စတွေကိုထပ်သွင်းစဉ်းစားနိုင်ဖို့ ILO နဲ့ဥရောပသမဂ္ဂ EU အစိုးရတွေကိုပြည်တွင်းအလုပ်သမားအဖွဲ့တွေကတင်ပြထားကြပါတယ်။လက်ရှိမှာအလုပ်ရှင်တွေဘက်ကလည်းကုန်ကြမ်းစည်းတက်လာတဲ့အကြက်တဲနဲ့ရင်ဆိုင်နေရသလိုအလုပ်သမားဘက်မှာလည်းလာစားနဲ့မလုံလောက်တဲ့အခြေအနေကြောင့်နှစ်ဖက်ညီနိုင်ဖြည့်ရှင်းနိုင်မဲ့နည်းလမ်းကိုပြန်လုပ်ဖို့လိုကြောင်းစီးပွားရေးလေလာသုံးသပ်သူဦးသူရင်လွင်က VOE ကိုပြောပါတယ်။
ဒါရီပြရတဲ့အဓိကအကြောင်းကလုခလာစာမတူးနိုင်တာကြောင့်ပါတကယ်လို့4800ကိုမတူးပဲဒီတန်းဆက်သွားမယ်ဆိုရင်ဒီလူသမားတွေကအလွန်များစီးရဲမှုကိုကြုံတွေ့ရတော့မှာဖြစ်ပါတယ်ဒီစီးရဲမှုတန်တရာကသူတို့သားသမီးတွေကိုကြောင်းမထားနိုင်တော့တဲ့အခြေအနေစီးကဲမပြနိုင်တော့တဲ့အခြေအနေဒီဖြစ်လာနေတယ်မှာအရင်ကပြဿနာကတော့လုခလာစာကိုနှစ်နှစ်တစ်ချိန်ပြန်လဲသုံးသပ်မှာဖြစ်ဖြစ်မယ်အခုချိန်ကြီးမလုပ်နိုင်နေတာကြောင့်ပ
ါဒီတော့တည်းမှာကြားပြူထဲချုပ် Eurogate အထဲချုပ်မြန်မာ Best Tech အထဲချုပ် Hishan ပတ်ဆိုင်ဆက်ယုံနာရှာအထည်ချုပ်ပရီးမီးယားကော်ဖီစတဲ့လုပ်ငန်းတွေမှာလည်းလာစားမပေးတာအချိန်မူခိုင်းတာဥရိမဲအလုပ်ထုတ်တာတွေရှိနေပြီးအလုပ်သမားတွေဆန္ဒပြတာလည်းဖြစ်လာပါတယ်အလုပ်ရှင်တွေဟာအေဂျင်စီတွေအကူအညီနဲ့3လကြာယာယီဝန်ထမ်းတွေကိုခန့်ပြီးအမြဲတမ်းဝန်ထမ်းတွေကိုအလုပ်ဖြုတ်ပစ်ကြပါတယ်ဒီနည်းနဲ့ရောကြီးငွေအများပြားပေးရမယ့်အရေးရှောင်ရှားလာကြတယ်လို့အလုပ်သမားတွေက VOE ကိုပြောပါတယ်အလုပ်သမားခွင့်ရေးကိုလစ်လျူရှုတဲ့ကုမ္ပဏီအများစုကအခြားနိုင်ငံတွေကဖြစ်တဲ့တရုတ်ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေကကုမ္ပဏီတွေဖြစ်တယ်လို့အလုပ်သမားရေးလုပ်နေသူတွေကပြောပါတယ်။ပြည်ပကလာတဲ့လုပ်ငန်းရှင်တွေဟာအလုပ်သမားခွင့်ရေးကိုအများဆုံးချိုးဖောက်နေတယ်လို့သွေးစည်းညီညွတ်သောသမဂ္ဂများအဖွဲ့ချုပ် SGUM ကဒေါ်မျိုးအေးက VUE ကိုပြောပါတယ
်ဟာအလုပ်ရှင်တွေကသူတို့ကိုယ်တိုင်ရက်တီဖို့ရုန်းကန်နေရတာကြောင့်ချိုးဖောက်တာမျိုးတော့မမြင်ဘူးအဲ့လိုမျိုးဆိုလို့ရှိရင်စတဲ့ကပြည်တွင်းထဲမှာလုံနေတဲ့ဟိုလုပ်ငန်းရှင်တွေကပို့ပြီးချိုးဖောက်ကြမှာပေါ့အခုကချိုးဖောက်တာကနိုင်ငံခြားကုမ္ပဏီတွေကပို့ပြီးချိုးဖောက်တယ် brand တွေကပို့ပြီးတော့ချိုးဖောက်နေတယ်ပေါ့အခွင့်အရေးမှာအဲ့ဒါတွေဟာသူတို့ရဲ့ edit ကြောင့်ပဲဖြစ်နေတယ်သူတို့ရဲ့ဝိတမလောဘကြောင့်ပေါ့အခုချိန်မျိုးမှာကျတော့ပိုဆိုးတာပေါ့နော်သူတို့ကဟိုအကောက်ွယ်တစ်ခုအောက်မှာယူလို့ရနေတဲ့အခါကျတော့
နိုင်ငံတကာသဘောတူညီချက်တွေအလုံသမားအခွင့်အရေးတွေကိုမြန်မာနိုင်ငံမှာချိုးဖောက်နေတာရှိမရှိစုံစမ်းစစ်ဆေးဖို့ကော်မရှင်တစ်ခုကိုလာမယ့်ကျွန်းလာထဲမှာဖွဲ့သွားမယ်လို့ ILO ကမတ်လ25ရက်နေ့မှာကြေညာခဲ့ပါတယ်။အဲ့ဒီစုံစမ်းစစ်ဆေးကော်မရှင်ကို2022ခုနှစ်ကျွန်းလာ ILO ညီလာခံအပြီးမှာဖွဲ့သွားမှာပါ။ဒါပေမဲ့စစ်ကောင်စီလက်ထက်မှာ ILO အဖွဲ့တွေထိထိရောက်ရောက်လုံနိုင်မယ်လို့အလုံသမားအဖွဲ့တွေကမျှော်လင့်မထားကြပါဘူ
း။ကျွန်းလာထဲမှာဖွဲ့မယ် ILO ရဲ့စုံစမ်းရေးကော်မရှင်ကဟိုလွတ်လွတ်လပ်လပ်မိခွင့်ရဖို့တော့တိတ်မမြင်ဘူးဖြစ်နိုင်တာတခုကတော့ဒီအလုံသမားအဖွဲ့အစည်းတွေနဲ့ချိတ်ဆက်ပြီးတော့ဒီအလုံသမားအဖွဲ့အစည်းတွေမှာချုပ်ဖောက်ခံရတာဒီဘာတွေရှိလဲဆိုပြီးတော့အနည်းဆက်ဆုံးယူရင်တော့သူပိုးမြန်နိုင်လိုက်မယ်ပြည်တွင်းထဲကိုဝင်လာပြီးစုံစမ်းစစ်ဆေးဖို့လုပ်ဖို့ကတော့ခက်ခဲမယ်ကြံ့ကြာလိမ့်မယ်လို့ထင်တယ
်အာနာသိမ့်မှုနဲ့ကာယောဂါကြောင့်ပြည်တွင်းကအလုတ်ကင်ပေါင်း 1.6 သန်းဆုံးရှုံးခဲ့တယ်လို့ ILO ရဲ့နောက်ဆုံးအစီရင်ခံစာတခုကပြောထားပါတယ်အထက်ကျုံးနဲ့ခီးသွွားလုပ်ငန်းမှာပို့ပြီးအထိနာခဲ့လို့အမျိုးသမီးတွေကအမျိုးသားတွေထက်အလုတ်ကင်ပို့ပြီးဆုံးရှုံးခဲ့ပါတယ်။လက်ရှိမှာလုံသားဈေးကွက်ကတိုးတက်မှုမရှိဘဲနောက်ပြန်သွားနေပါတယ်။ဒီတိုင်းဆက်ပြီးတော့ဖြစ်နေမယ်ဆိုရင်စည်ရုံးပါမှုကပိုဆိုးလာလိမ့်မယ်လို့လည်း ILO ကခန့်မှန်းထားပါတယ်ခင်ဗျာ။